ဒီရက်ဒီကြတော့မိမိတို့တရားတွေလည်းပြည့်နေပါရဲ့ဒါကိုယ့်ဘာကိုယ်လည်းကိုယ်စိတ်လေးတွေပြန်ရှုတဲ့ယောဂီတွေလည်းကိုယ့်ရဲ့ပေါ်စိတ်လေးတွေပြန်ပြီးတော့ရှုတတ်ကြပြီအဲဒါဥစဉ်တို့အရှိမဟောတဲ့အခါကျတော့ဥစဉ်တို့အရှိမဟောတာနဲ့မိမိတို့ကိုယ်တိုင်ကျင့်ပြီးတော့သိတာတဲ့မိမိတို့ကိုယ်တိုင်ကျင့်ပြီးတော့သိတာကအသားပါတယ်ပို့ပြီးတော့တန်ဖိုးရှိအဲဥစဉ်တို့အရှိယပြောတာဟောတာကြတော့မိမိတို့သင်ညာနဲ့မှတ်သားပြီးတော့အဲနာဘူးတာတော့ရှိတာပေါ့ကြားဘူးတယ်နာဘူးတယ်ဒါမဲ့ခန္ဓာမှာကြတော့ကိုယ်တိုင်ကျင့်မှသိရတဲ့တရားတွေဒီတရားတွေကအဲကျင့်လို့သိသွားတဲ့တရားတွေကိုလည်းသူများတွေကိုပြန်ပြီးတော့ဝင်မြပြီးလို့လည်းရတဲ့တရားတွေမဟုတ်ပါဘူးအခုကျင့်တဲ့တရားတွေကအဲကိုယ်တိုင်ကျင့်လို့သိတယ်သိလို့ရှိရင်အဲကိုယ်ပေးကျင်တဲ့လူတွေပေးတတ်တယ်လို့ပေးလို့မရလောကမှာရှာဖွေလို့ရတဲ့ခြေစိဥစ္စာတွေကအဲကိုယ်ပေးကျင်တဲ့သူကိုပေးလို့ရဒီတရားတွေကြတော့ကိုယ်ကျင့်လို့သိတယ်ကိုယ်ကျင့်လို့လွတ်သွားတယ်လွတ်သွားတော့သိစေခြင်းရစေခြင်းနဲ့အဲ့လိုသိစေခြင်းရစေခြင်းတဲ့အခါကျတော့တတ္တိလူကိုလည်းကိုယ်လိုပဲကျင့်ခိုင်းရအဲ့လိုကျင့်လို့သူကိုယ်တိုင်လွတ်မြောက်မှဒီတရားတွေကိုသိရဒါကြောင့်မို့ဒီတရားတွေကျင့်တဲ့အခါကျတော့တရားတွေပါတာရှိတယ်တရားမပါတာရှိတယ်တရားပါပါနဲ့အာထုတ်တဲ့ယောဂီကျတော့ကိုယ်အတွက်အကျိုးရှိသူတင်းတို့လည်းတရားတွေအာထုတ်ခဲ့အထုတ်ခဲ့တဲ့အခါကျတော့တထာကပါလိုက်မပါလိုက်မပါတာများတယ်နောက်ပိုင်းကျတော့မှတထာတရားပါလာရဒီတရားတွေကျင့်လို့ခန္ဓာမှာပြန်သိလာပြန်မြင်လာတဲ့အခါကျမှတထာတွေပါခဲ့အဲအောက်ချင်မှာတော့လေတထာတွေအရန်တက်ဒါဖြစ်လဲဆိုတော့ကိုဒီလောကမှာမခံစားဘူးတဲ့အရာတွေခံစားရတာဟုတ်အဲဝေဒနာချုပ်သွားတဲ့ယောဂိဆိုလို့ရှိရင်လောကမှာမခံစားဘူးတဲ့အရာတော်ကိုကိုယ်တိုင်ခံစားရလောကမှာပြည့်စုံဥစ္စာတွေချမ်းသာလို့ခံစားရတာတဲ့ဒီဝေဒနာချုပ်လို့ခံစားလွားရတဲ့ယောဂိတွေဒီဝေဒနာချုပ်လို့ခံစားလွားရတဲ့အရာတွေလောကမှာချမ်းသာတဲ့ချမ်းသာမှုမျိုးနဲ့မတူကြောင်းကိုသိအဲ့တော့သိတဲ့အခါကျတော့ကိုယ်လုံးသိစေခြင်းနဲ့ရစေခြင်းနဲ့သိစေခြင်းရစေခြင်းတော့အဲတွေ့တဲ့လူမှန်တော်များကိုဒီတရားကိုကျင့်ပါဒီတရားကောင်းတယ်အဲတရားတွေနဲ့ပြောဟိုကျင့်အောင်ဒီတရားကိုအားထုတ်အောင်လိုက်ပြီးတော့ဦးဇင်းတို့ပြောခဲ့မိတယ်ခေါ်ခဲ့မိတယ်အဲ့တော့ကိုယ်ခေါ်လာလို့ပါလာတဲ့သူကြတော့လေဒီတရားကိုကျင့်တယ်ကျင့်တဲ့အခါကျတော့ဝေဒနာတွေလည်းတက်လည်းတော့သူပြောလို့လိုက်လာရတယ်ဒီတရားကောင်းတယ်လည်းပြောတယ်ဒီရောက်တော့ဝေဒနာနဲ့တက်တော့မကောင်းနိုင်တော့မကောင်းနိုင်တော့ဒေါသတွေထွက်တယ်အပြစ်တွေပြောခံရတယ်ဥစဉ်တော့အောက်ချိန်မှာခေါ်ခဲ့မိခေါ်ရင်ခေါ်ရင်နဲ့အရှိကိုကျင့်တဲ့အခါကျတော့သိလာတယ်ဒီတရားတွေကိုသိလာတဲ့အခါကျတော့မခေါ်တော့အဲသူတရားရှိရင်လာလိုက်မယ်တရားမရှိရင်မလာဘူးတရားတကယ်လူကျင်တဲ့သူလာရောက်လာလိုက်မယ်သူကသူမခေါ်ပဲနဲ့မပြောပဲနဲ့ရောက်လာလိုက်အဲမလူကျင်တဲ့သူကတော့လေကိုဘလောက်ခေါ်ခေါ်အตาလေးကတ်ဆောင်သွားတာပဲအလုံးမအားသေးဘူးသွားเสียရရှိသေးတယ်အဲ့ဒါလိုဆောင်တာနဲ့ပဲမပါပါဘူးဒါပြီးလို့ဒီဘက်ရောက်တော့မပြောလဲဆိုတော့ဖခင်ကလည်းဟောရခဲ့တာကိုဒုက္ခသစ္စာလို့ဟောရခဲ့အဲ့တော့ဒုက္ခတစ္ဆာလို့ဟောရခဲ့တာဖြစ်တဲ့အတွက်မိမိတို့တရားကျင့်ရှင်းလို့ရှိရောင်မိမိတို့ကိုယ်တိုင်သိလိုက်အခုတရားကျင့်တဲ့ယောဂီတွေအားလုံးပေါ့အဲ့တော့ရှင်းလို့ကျင့်တဲ့အခါကျတော့ဒီတရားကိုကျင့်ရတာကောင်းတယ်ချမ်းသာတယ်ဆိုတာမတွေ့တော့အောက်ချိန်မှာတော့တွေ့တယ်သီလကံတမာတိကံမှာတွေ့အဲလက္ခဏာကဉာဏ်ကံကသွားပြီဆိုလို့ရှိရင်မိမိတို့အဲ့တော့မှဘုရားဟောခဲ့တဲ့တရားတွေကိုတည်တည်ချာချာမြင်ရအဲဆရာတော်ကြီးလည်းဟောရတာရှိတာ哦 ဒီဆွန်လုံးဆရာတော်တို့ဒီသိမှုဆရာတော်တို့ဟောကွက်တွေထဲမှာလည်းရှိတယ်။ဘာဖြစ်လဲဆိုတော့ဒီတရားတွေကျင့်လို့ရှိရင်မခံနိုင်ဘူး။အဲ့ဒီမခံနိုင်တဲ့တရားမှတကယ်အစ်စ်မှန်တဲ့တရားတွေ။ဒါကြောင့်မို့မခံနာမှန်မာဝိတရားခန္ဓာလင်တဏှာကြောမျိုးကြအများဆိုတယ်။ဒီဆရာတော်ကြီးဟောတာလေအစ်စ်ရောက်တော့အင်မတန်မှန်ပါတယ်။အဲဦးဇင်းတို့ညင်တာလေးချုပ်တာလေးနဲ့ဆိုင်ကြအဲ့ဒါလေးနဲ့ပေါင်းနေလို့ကတော့အရှိကိုတက်ဖို့မလွယ်တော့ဒီဒုက္ခနဲ့အရင်တည်ပြီးတော့တက်သွားရတာဟုတ်အဲ့လိုဒုက္ခနဲ့အရင်တည်ပြီးတော့တက်သွားတော့မှဒီခန္ဓာကပေါ်ပြတဲ့ဒီတရားတွေကိုတွေ့လာတဲ့အခါကျတော့ဒီခန္ဓာမှာကိုယ်ကအရင်တော့ကောင်းတယ်လို့ယူခဲ့ကိုယ်ကောင်းတယ်လို့ယူခဲ့တဲ့ဒီရုပ်ရည်တရားတကယ်ကျင့်လို့သိလာတဲ့အခါကျတော့ကောင်းတာတွေမတွေ့တော့ဘာဖြစ်လို့မတွေ့လဲဆိုတော့ဦးဇင်းတို့တွေနေ့တိုင်းကြုံတွေ့နေရတာဒီတခါဓာတ်လေးပါးရဲ့ကပ်နှိမ့်ဆက်တဲ့တံခန်းနေရအဲတေသောဓာတ်ကနှိမ့်ဆက်တာတစ်မျိုးပထဝီဓာတ်ကနှိမ့်ဆက်တာတစ်မျိုးအာဘောဓာတ်ကနှိမ့်ဆက်တာတစ်မျိုးဝါယောဓာတ်ကနှိမ့်ဆက်တာတစ်မျိုးနေ့တိုင်းအနှိမ့်ဆက်ခန်းနေရဒီရုပ်ရဲ့ဓာတ်လေးပါးရုပ်ရဲ့အဲ့တော့ဓာတ်လေးပါးရုပ်နှိမ့်ဆက်တဲ့အခါကျတော့အော်တေဇောဓာတ်ကနှိမ့်ဆက်လို့ရှိရင်လေတခါတည်းမိဘဝိတ္တငုတ်တုတ်ထိုင်ရတယ်လို့ပူချစ်တောက်လောင်းပြီးတော့ဒုက္ခရောက်နေရဲ့အဲပူတေဇောနှိမ့်ဆက်တော့လေတခါတည်းအေးတေဇောနှိမ့်ဆက်တဲ့အခါကျတော့လေဒီရုပ်ရည်လေတခါတည်းရေခဲတုံးလို့အေးဆက်ပြီးတော့ဒုက္ခရောက်နေရဲ့အဲပထဝီဓာတ်ကနှိမ့်ဆက်ပြန်တော့လေဒီရုပ်ကြီးမှာတောက်တင်းပြီးတော့နေနေရဲ့အဲဒီမာရပထဝီနှိမ့်ဆက်တော့လေအပြော့တဲ့ပထဝီနှိမ့်ဆက်တဲ့အခါကျတော့လေကိုယ်ရုပ်ရည်ကိုမသိနိုင်ဘူးမသိခြင်းဘူးရှင်တွေလက်တွေမမခြင်းဘူးဒါနှိမ့်ဆက်ခံနေရတယ်ဦးဇင်းတို့တို့အဲဝါယောဓာတ်ကနှိမ့်ဆက်ပြန်တော့လေတခါတည်းဒီရုပ်ကြီးမှာမူးနေတယ်ဒီရုပ်မှာမူးနေတယ်တခါတည်းလမ်းလျှောက်လို့ရှိရင်မရဘူးဒီအိမ်ကြီးအကြောင်းလေးဆိုရင်ဒီဝါယောဓာတ်ကနှိမ့်ဆက်တော့ပတ်ချာတွေလဲနေတယ်အဲ့ဒါကိုဦးဇင်းတို့ကငါယုံငါကိုလို့ယူကားလို့ပါအဲ့တော့အာဘောဓကနှိမ့်ဆက်တဲ့အခါကျတော့လေတခါတည်းဦးဇင်းတို့ဒီရုပ်ကြီးမှာတခါတည်းအပုပ်ကြီးတွေကယူစီထွက်ကြအဲ့လိုယူစီထွက်ကြနေတဲ့အခါကျတော့ဦးဇင်းတို့တွေကအမှန်ကိုအမှန်တိုင်းမသိလို့ကောင်းနေကြဦးဇင်းတို့လည်းကောင်းခဲ့တာကိုမသိခင်တော့ဝက်ဒီတရားကြီးကျင့်လို့သိလာတဲ့အခါကျတော့ဒီဦးဇင်းတို့ရရှိတဲ့ဒီရုပ်ကြီးတွေတခါတည်းဦးဇင်းတို့အခုကုံစိမ့်တန်းနေရှိတာ哦ကုံစိမ့်တန်းနေရှိတဲ့အခါကျတော့ကုံစိမ့်တန်းထဲမှာတခါတည်းဒီမွေရေကုံအဲ့ထဲမှာသူတို့စွန့်ပြစ်တဲ့အောက်စားတွေတခါတည်းပုတ်တဲ့အသီးနှံတွေပုတ်တဲ့အရွက်တွေသူတို့အသုံးမတည့်တဲ့အသီးနှံတွေအဲ့ထဲကိုထည့်တယ်ထည့်ထားတဲ့အခါကျတော့အဲ့ဒီထည့်ထားတဲ့အဲ့ထဲမှာဒီစွန့်ပြစ်ထားတဲ့အပုပ်ရေတွေကစိတ်ထွက်နေတယ်ဦးဇင်းတို့ခန္ဓာကိုယ်ကလည်းနေ့တိုင်းအပုပ်ရည်တွေစိတ်ထွက်အတော့ကိုပြန်သိသွားတဲ့အခါကျတော့ဒီစိတ်ကမတည်တော့ဒီရုပ်ကြီးပေါ်မှာမตายရနိုင်တော့ဘူးအရင်တော့ကတော့ကိုယ်ရုပ်ကြီးကိုလို့ဆွဲထားတဲ့အတွက်ကောင်းတဲ့ထင်းနေပြီးတော့ตายရခဲ့ဒီတရားရင်ကျင့်တဲ့အခါကျတော့ကိုယ်ကိုตายရမှုမရှိတော့တဲ့အတွက်အပြင်လူတွေလည်းตายရမှုမရှိတော့အကိုကိုမခင်တော်တဲ့မခင်တွေ့တဲ့အတွက်အပြင်ကိုလည်းခင်တွေ့တဲ့စိတ်တွေမရှိတော့ဒါဒီတရားကနေပြီးတော့ပယ်သွားပြီးတာပါဒီတရားတွေမကျင့်မဲနဲ့ပယ်တာကတော့တဝဲရဒီတရားတွေကျင့်ပြီးတော့ပယ်တာကလေပယ်တရားမလို့ပဲနဲ့ပယ်ပြီးတာဖြစ်ဒါမှမဟုတ်ဒီတရားတွေကိုကျင့်လို့သိသွားတဲ့ယောဂီတွေကတော့အပိုင်သိပါတယ်ဒါတို့လည်းကြည့်ရင်ကြည့်ရင်လည်းအဲ့ဒါတွေမြင်လာတဲ့အခါကျတော့ဩဒီရုပ်ကြီးကကြည့်တော့လေနေ့တိုင်း96ပါးယောဂကတ်နှိမ့်ဆက်အဲ့တော့96ပါးယောဂတွေကနေ့တိုင်းကတ်နှိမ့်ဆက်တော့ဒီရုပ်ကြီးမလိုခြင်းမလိုခြင်းတော့ဒီရုပ်ကြီးကိုဒုက္ခတွေမြင်သွားဒုက္ခတွေမြင်သွားတဲ့အခါကျတော့ဒီရုပ်ကလွတ်အောင်ဆိုပြီးတော့နံပါတ်ကိုပြည့်ကဲ့ဩနံတရားကိုကဲ့ရင်တော့တတ်တာမယ်ထင်ပြီးတော့အဲ့တော့ရုပ်ဘက်ကနေနံပါတ်ကိုပြေးကတ်တော့မှပိုးဆိုးသွားတယ်။ဘာဖြစ်လဲဆိုတော့ ယုတ်ဘတ်မှာဖြစ်တာက96ပါးယောဂနာဘတ်မှာပြီးကတ်တဲ့ခါကျတော့17ပါးမိတိတောင့်လောင်ပြီးခံစားရတဲ့ဝေဒနာအဲတော့မိမိတို့ယောဂနဲ့ဝေဒနာနဲ့ပွဲဖို့ကလည်းလိုသေးပါဘူးဝေဒနာဆိုတာကနာမှာဖြစ်တာယောဂယုတ်မှာဖြစ်တာဒါကြောင့်မို့ရှေးယုံနေတက်တဲ့ခါကျတော့ဝေဒနာသွားကုမို့ကြောတာမဟုတ်ပါဘူးယောဂပြောင်းအောင်သွားကုဘာဖြစ်လဲဆိုတော့ဒီယုတ်ကြီးကယောဂပဲရှိတယ်ဝေဒနာမရှိဘူးဝေဒနာနာမှာဂိမ့်တယ်အဲ့ဒီနာမှာဂိမ့်တဲ့ဝေဒနာကိုအခုဦးဇင်းတို့တရားအထုတ်တဲ့ယောဂီတွေကလွတ်အောင်ကျင့်ယူရတယ်အဲ့တော့လွတ်အောင်ကျင့်ယူလိုက်တဲ့အခါကျတော့ဒီယုတ်ကြီးကိုသွားပြီးတော့အကြောင်းလုံးအကြောင်းလုံးလို့ရှိရင်ဒုက္ခရောက်ရတယ်အကြောင်းလုံးလို့ဒုက္ခရောက်တဲ့အခါကျတော့အဲသွားပြီးတော့အကြောင်းမလုံးနဲ့အကြောင်းလုံးရင်ဒုက္ခရောက်ရတယ်ဆိုတော့မိမိတို့တည်းအကြောင်းလည်းမလုံထင်ဘူးအကြောင်းမလုံဘဲနဲ့လည်းမနေနိုင်ဘူးဒီလိုဖြစ်နေကြဖြစ်နေတဲ့အခါကျတော့ဒီအကြောင်းသွားလုံတဲ့အခါကျတော့အကျိုးဒုက္ခရတာ哦တခါတည်းတင်းတယ်တောက်တယ်သွားပြီးတော့ခံစားရတဲ့အကျိုးဒုက္ခရရှိရရရှိရတာဘာကြောင့်ရရတာလဲဒီရုပ်ရဲ့ဒုက္ခကိုမှမြင်သေးလို့အကြောင်းသမှုရိယသွားလို့အဲ့တော့အကြောင်းသမှုရိယသွားလို့တဲ့အတွက်မသိခင်တော့ကတော့သမှုရိယကိုလိုက်ပြီးတော့ပဲတယ်ဦးဇင်းတို့ဒါမဲ့တထင်ကတထင်ကတော့လွတ်တယ်ပေါ့အစာထိုးပြီးပဲတယ်နောက်မှကျတော့ဒီသမှုရိယကိုပယ်ရတာမဟုတ်ဒီသမှုရိယပြတ်ခြင်းရင်သမှုရိယပယ်ခြင်းရင်ဒုက္ခမြင်အောင်ကြည့်ဒုက္ခမြင်သမှုရိယပြတ်ဦးဇင်းတို့ဒီရုပ်ပေါ်မှာအဲကိုကသွားပြီးတော့တွေ့ကြည့်မရတော့ပါဘူးတကယ်ပြတ်သွားရင်ဒါကြောင့်မို့လောကမှာတော့မှဒီဒုက္ခကိုမြင်လို့ရှိရင်တမှုတရားပြတ်တာပဲဟိုလောကမှာတင်းစားတွေထဲမှာမိမိတို့လည်းဖက်လည်းဖက်ဘူးကြတယ်ကြားလည်းကြားဘူးကြတယ်နှိပ်ပါတယ်ကို6လလွယ်10လတခါတည်းလွယ်ပြီးတော့မွေးခဲ့ရတဲ့တန်သမီးတခါတည်းဒုက္ခပြီးတော့တင်းစားထဲမှာအမွေပြက်ကြော်ညာပလိုက်တန်သမီးရဲ့နှိပ်စက်တဲ့တံကိုမခံစားနိုင်တော့တခါတည်းအမွေပြတ်ဆွလွန်ပြီးတော့အပြေးပိုင်အဲသူနဲ့ဖြစ်လာတဲ့ကိစ္စမှန်တယ်လုံးဝမသက်ဆိုင်တော့ပါဆိုပြီးတော့တရင်သာထဲမှာအမွေပြတ်ဆွလွန်မလိုက်ဒါဟောလောကအခုခန္ဓာမှာကြတော့ဒုက္ခမြင်မှသမှုတရားကပြတ်ကဒုက္ခမမြင်ရင်သမှုတရားမပြတ်ပါဘူးအဲ့တော့သမှုတရားပြတ်အောင်လို့ကိုယ်ရရရှိထားတဲ့ဒုက္ခကိုမြင်အောင်ကြည့်ရယုံနိုင်ရဒုက္ခတစ္ဆာတရားအဲ့တော့ယုတ်နိုင်ရဒုက္ခသစ္စာတရားကိုချိန်တဲ့အခါကျတော့ယုတ်ကလည်းဒုက္ခသစ္စာနာမ်ကလည်းဒုက္ခသစ္စာဒုက္ခသစ္စာတရားကိုအဲ့တော့ယုတ်လည်းဒုက္ခသစ္စာနာမ်လည်းဒုက္ခသစ္စာယုတ်ကနာဒုက္ခဆိုပြီးတော့တခါတည်းတချို့ယောဂီတွေဒီလုံးချပလိုက်ဟောယုတ်ကလည်းဒုက္ခသစ္စာတရားနာမ်လည်းဒုက္ခသစ္စာတရားဆိုပြီးတော့လုံးချပလိုက်ဒါမဲ့ခန္ဓာနဲ့ချိန်ပြီးတော့မြင်တဲ့အခါကျတော့လုံးချလို့မရဘူးရောလို့လည်းမရဘူးယုတ်ရဒုက္ခတကန့်စီနာရဒုက္ခတကန့်စီရောနေတာမဟုတ်ဘူးယုတ်ဒုက္ခဘယ်လိုနာရဒုက္ခဘယ်လိုကွဲပြားပြီးတော့သိဖို့ဝါလိုသေးတယ်မသိတော့လုံးချပလိုက်ဒီတရားကြတော့ရောလို့အရောမခံဘူးတွတ်သူတိကျစီကွဲပြီးတော့မြင်နေရအဲ့လိုမြင်နေရတဲ့အခါကျတော့ဟောဒီယုတ်ပုံမှာငါသွားပြီးတော့သမှုတရားတွေသမုဒယဘာကြောင့်တွေ့ရတာလဲဆိုတော့ဒုက္ခမမြင်လို့တွေ့တယ်။အဲ့တော့ဒုက္ခလည်းမြင်လည်းမြင်ရောသမုဒယလည်းပြက်လည်းပြက်ရော။အဲ့သမုဒယပြက်လည်းပြက်ပါရော။အရင်တော့ကကိုယ်ခံစားရတဲ့ဒုက္ခတွေကလည်းလွတ်မြောက်ပြီးတော့နေသွားတယ်။အဲ့ဒါလို့လွတ်မြောက်ပြီးတော့နေသွားတဲ့အခါကျတော့ကိုယ့်ရဲ့စိတ်လေးမှာဩအခုမှငါဒီရုပ်ရဲ့ဒုက္ခကိုမြင်လို့နှာရဲ့ဒုက္ခကိုမြင်လို့ဒီဒုက္ခတွေမြင်လို့သမုဒယပြက်သမုဒယပြက်တော့မှအခုမှပဲငါလွတ်မြောက်ပြီးတော့ချမ်းသာတာရရှိပါတော့လားဆိုပြီးတော့ပြန်ပြီးတော့ကိုချမ်းသာတဲ့အရာသာကိုခံစားရဒုက္ခတွေချုပ်ငြိမ်းပြီးတော့အဲ့တော့ဒုက္ခတွေချုပ်ငြိမ်းပြီးတော့ကိုယ့်ရဲ့ချုပ်ချောင်းကိုလွတ်ချောင်းကိုစိတ်တစေရပြန်ပြီးတော့သိစိတ်တစေရပြန်ပြီးတော့သိရဒါဥစဉ်တို့ကျင့်ကြင်နေပါခန္ဓာဘောကျင့်ကြင်နေဟောပြီးတယ်တတ်တာကိုဟိုဆရာတော်ဒီဟောတာလေမိမိတို့လည်းကြားဖို့ပါလေဒီတစ္ဆာ၄ပါးကတခါတစ္ဆာ၄ပါး ကတစ်ချက်တည်းကြရဲဆိုတာသူစင်းတို့အဲ့ဒါမှတည်တည်ချာချာသိရသမှုတရားပြတ်တာနဲ့အခုနကတော့ဒုက္ခတွေချုပ်ငြိမ်းပြီးတော့လွတ်မြောက်တဲ့နေရာနိရောဓအဲကိုချုပ်ကြောင်းလွတ်ကြောင်းကိုပြန်ပြီးတော့သိတာကမကဒါဥစဉ်တို့မသိပါဘူးဆရာတော်တရားသင်ပြီးလို့ဒါဒီလိုပြောရတယ်တယောက်သာဒီလိုပြောရတယ်ဆိုတော့ဥစဉ်တို့အခုလိုပြောတတ်တယ်ဥစဉ်တို့သိကြတော့ဒါတွေမပါဘူးနိရောဓတွေမပါဘူးမကတွေမပါဘူးခန္ဓာမှာတော့ဓာတ်ရိုက်ကိုတွေ့ရတယ်ဒါကြောင့်မို့ဦးစင်းတို့ကျင့်တာအားရှိတယ်ခန္ဓာမှာဓာတ်ရိုက်တွေ့တာအမှန်ဆုံးပဲဟိုမှာယောဂီတွေတည့်အောင်ပြန်ပြောရတာကြတော့ပြည့်မြတ်လို့တက်ပြီးတော့ပြန်ပြောရတယ်ချုပ်ငြိမ်းတဲ့နေရာလေးကိုနိရောဓကိုချုပ်ကြောင်းလွတ်ကြောင်းလေးသိတာအမှတ်ကဆိုပြီးတော့အဲ့ဒါလိုပြန်ပြီးတော့ပြောပြရဦးစင်းတို့အဲ့ဒါတွေလည်းလွတ်ကြောင်းလည်းပြန်ပြီးတော့သိတယ်သိတဲ့အခါကျတော့ဦးစင်းတို့ကဆာလည်းသိမဖတ်ပါဘူးမဖတ်ပေမဲ့လို့တစ်ခါတလေကျတော့ဆာကိုဖတ်မိဖမိရခါကြတော့ဘာသွားဖမိလဲဆိုတော့ဒီအတောကမင်းကြီးရဲ့ဒီအကြောင်းကိုသွားဖမိအတောကမင်းကြီးကသူ့နန်းတော်ထဲမှာနေတာပေါ့နန်းတော်ထဲမှာနေတဲ့အခါကြတော့အဲ့နန်းတော်ထဲမှာမြတ်စွာဘုရားနဲ့ဒီယဟန်ပေါ့ယဟန်တွေကိုနန်းတော်ထဲကိုပြင်ပြီးတော့ဆွန့်နေကပ်ဆွန့်ကပ်ဖို့သွားလျှောက်ခိုင်းတယ်ဒီနန်းတော်တွေကအမတ်တွေဘယ်နည်းပဲရမှာစုံကပ်မယ်နန်းတော်တွေမှာသွားရှောက်တဲ့အခါကျတော့မြတ်စွာဘုရားကဒီစုံကပ်မယ်အားရရကိုပေးလိုက်ပေးလိုက်တဲ့အခါကျတော့သွားပင့်တဲ့အမတ်တွေကပြက်လာတယ်ပြက်လာပြီးတော့ဘယင်ကိုရှောက်ရအတော့ကမင်းကြီးရှောက်တဲ့အခါကျတော့အဲ့ဒီစွန့်ကျွေးမဲ့ရရောက်တော့ဒီနန်းတော်တွေကအမတ်တွေကဖျားရယ်မြတ်စွာဘုရားရဲ့ဒီမြတ်စွာဘုရားမှာရှိတဲ့အကြောင်းမှရှိတဲ့ယဟန်ကြီးရဲ့တွားပြီးတော့ပြင့်အဲ့လိုပြင့်လာတဲ့အခါကျတော့နန်းတော်ကလည်းမြတ်စွာဘုရားကြွလာတာကိုမြင်လဲမြင်ရောဒီနန်းတော်ထဲမှာရှိတဲ့ဒီအလောကမင်းကြီးကအစနန်းတော်ထဲမှာရှိတဲ့ဒီကြည်ကျွန်လေးအမတ်တရားအစအကုန်လုံးတယောက်မကျန်သောတာပန်ဒီကုန်ဒါအဖန်ထဲမှာလာတာကိုဥစဉ်ကြားဘူးတယ်ဖတ်လည်းဖတ်ဘူးတယ်ဖတ်ဘူးတဲ့အခါကျတော့ဥစဉ်ကစဉ်းစားတယ်ဟုတ်ပါဘူးသူတို့မှကျန်ဘာမှလည်းမကျင့်ရဘူးဘာမှလည်းအာမထုတ်ရဘူးဟိုမြတ်စွာဘုရားကြွကြွလာတာကိုမြင်တာနဲ့တယောက်မှကျန်တော်တော်ပဲအကုန်တည်သွားတယ်ငါတို့မှတစ်ခါတည်းကျင့်လိုက်ရတာဖင်တင်ကျွတ်တတ်နေတော်တော်ပဲမတည်ဘူးဟိုမှာကျင့်တယ်ရမလို့ပဲနဲ့တော်တော်ပဲတည်သွားအဲ့ဒါဦးဇင်းကမကျင်တော့ဘူးဟုတ်ပါဘူးဒီဖျားကြွက်လာတာမြင်တာနဲ့ပဲဘလို့လှုပ်ပြီးတော့သောတာပန်တည်တယ်လေအဲ့ဒါဦးဇင်းစဉ်းစားခဲ့မိစဉ်းစားပေမဲ့လို့စဉ်းစားလို့မရစဉ်းစားလို့မရတဲ့အခါကျတော့စဉ်းစားပါများလာတော့ကြာလာတော့45မိနစ်တန်တိုင်းနည်းလောက်ကျတော့ခေါင်းကပူတာမခံနိုင်တော့အုံနောက်ကပူလာတာချစ်တော့လာတာပဲအဲ့တော့ပြန်ပြီးတော့အနာပေးရအနာပေးပြီးတော့10မိနစ်15မိနစ်လောက်လျော်တစ်ခါထားပြီးတော့ပြန်စဉ်းစားထိုင်ပြီးတော့ပြန်စဉ်းစားစဉ်းစားတော့နောက်တစ်ခါစဉ်းစားတော့လေနာရီဝက်လောက်ကြာမှအဲ့တော့မှသဘောပေါက်ဦးဇင်းတို့ကယူလာတာကဟိုမြတ်စွာဘုရားကြွလာတယ်ဆိုတော့ဒီမြတ်စွာဘုရားကြွလာတဲ့ပုံကိုမြင်ပြီးတော့နေနေတာအောင်ထဲမှာမြင်ပြီးတော့ကြည့်အဲအတော့ကမင်းကြီးဆိုလေအဲမင်းကြီးရဲ့မင်းရဲ့အဝိတ္တစာတည်အနန္တစတေဆိုလဲပြတ်တတဲ့အဆောက်အဦးတွေဒါကိုသွားပြီးတော့အောင်ထဲမှာမြင်ပြီးတော့ကြည့်အဲ့ဒါကိုကြည့်နေတဲ့အတွက်မရရတာဖြစ်သူကဒီဖယားဝင်မြင်လို့သောတာပန်ကြည့်တယ်ဆိုတာကဟိုပုဂ္ဂိုလ်တတ္တဝါမှမပါတာဟုတ်ဖယားဆိုတာကသစ္စာလေးပါးကိုမြင်တဲ့ဉာဏ်ရမှဖယားမြင်ရအခုပုံတော်တွေမြင်တာကတော့လောကမျက်စိနဲ့မြင်ရသစ္စာလေးပါးကိုမြင်တာကြတော့ဉာဏ်နဲ့မှမြင်ရ။အဲ့ဒီသစ္စာလေးပါးမြင်နိုင်တဲ့ဉာဏ်ရမှဖရာကိုတကယ်ဖူးရတာပါမိမိတို့။တကယ်ဖရာအရှိကိုအဲ့တော့မှဖူးရတယ်။သူကသစ္စာလေးပါးမြင်တဲ့ဉာဏ်ကိုဖရာလို့တတ်တာပဲလိုက်။ဥစဉ်တော့ပုံလင်းပါနေတော့ဟောအဲ့တော့မှမလွတ်ကြတာဖြစ်။အဲ့တော့အာလောကမင်းကြီးကသောတာပန်တည်တယ်ဆိုတာကဟိုမင်းကြီးသောတာပန်တည်တဲ့ပုံကိုပြောတာမဟုတ်ပါဘူး။သစ္စာလေးပါးမြင်တဲ့ဉာဏ်ရသွားလို့ဖယားကိုကြွလာတာကိုမြင်တယ်လို့ပြောတယ်။ဥစဉ်တော့မသိတော့ဒ ဒီမြတ်စွာဘုရားကိုဟိုကျောင်းမှာသွားပင့်လာလို့မြတ်စွာဘုရားကနားတော်တွေကိုကြွလာတယ်ပေါ့အမှန်မှန်တော့ဒီမြတ်စွာဘုရားကသွားပင့်လို့နားတော်တွေကိုကြွလာတာကဥပမာတရကပေးရတယ်အခုတရားကျင့်တဲ့ဥစဉ်တို့တွေကိုရည်ရွယ်ပြီးတော့ဟောရတာပါဥစဉ်တို့တရားကျင့်တဲ့သူတွေလေဒါကြတဲ့တရားအထုတ်တရားအထုတ်လို့ဒီဒုက္ခကိုမြင်သွားလို့ရှိရင်သမုဒယပြတ်သမုဒယပြတ်တာနဲ့နိရောဓနဲ့မဂ္ဂကသူ့ဘာသူအော်တိုတန်းရောက်တာကိုမလိုချင်ဘူးဆိုလို့ပဲထုတ်မရတော့ဥစဉ်တို့သိကြတော့ဒါတိုင်းကိုတန်းရောက်သွားတာဒုက္ခကိုမြင်လို့သမုဒယပြတ်တာနဲ့နိရောဓနဲ့မဂ္ဂကတန်းဆိုင်သွားတာအဲ့ဒါကိုဒုက္ခသစ္စာအဲ့ဒုက္ခသစ္စာကိုပြန်ပြီးတော့ဒုက္ခကိုအမှန်တိုင်းမြင်သွားတယ်မြင်သွားတော့သမုဒယပြတ်သွားတယ်ပြတ်သွားတာသမုဒယသစ္စာသမုဒယပြတ်သွားတော့ဒုက္ခတွေချုပ်ငြိမ့်တဲ့နေရာကိုရောက်သွားတာနိရောဓသစ္စာခုချုပ်ကြောင်းကိုကိုပြန်ပြီးတော့သိတာကမဂ္ဂသစ္စာသစ္စာဆိုတာကသူကအမှန်တိုင်းရှိတိုင်းကိုပြန်သိသွားတယ်သစ္စာဆိုတာကအဲ့လိုခုခန္ဓာမှာရှိတဲ့ဥစ္စာကိုဥစဉ်တို့တိတိချာချာကိုပြန်ပြီးတော့သိသွားမြင်သွားရဒါကြောင့်မို့တရားကျင့်နေယောဂီတွေလည်းခန္ဓာမှာကိုတိတိချာချာလေးမြင်အောင်လို့ကြိုးစားပြီးတော့အားထုတ်လို့ရှိရင်မိမိတို့လည်းရပါတယ်ဒီတရားတွေကိုဒါပေမဲ့လို့ဒီခန္ဓာကိုတော့ညာလို့မရဘူးဒီခန္ဓာကိုတော့ရင်းရဒါမသိသေးတော့လည်းမိမိတို့မရင်းရသေးဘူးပေါ့မနေ့ကတော့ဥစဉ်ဥစံတော့ဟောသွားတယ်လို့ဒီရရှိတဲ့ဒီရုပ်တွေကကိုယ်ရောမဟုတ်ပါဘူးဟောမှန်တဲ့နာတေမင်းမှာငားလာတဲ့ရုပ်တွေအချိန်တန်ဒီတေမင်းကသူငားတဲ့ရုပ်ကိုသူလာပြန်ယူပါမှာဟိုจิตတည်းကအချိန်တန်တော့သူငားတဲ့နွားတွေလာပြန်ပြီးတော့တိမ်သွားတယ်လို့ဥစဉ်တို့လည်းတေမင်းကလာပြန်တိမ်သွားမှာအဲ့တော့တေမင်းကပြန်ပြီးတော့သူမှငားလာတဲ့ရုပ်တွေကိုပြန်မယူခင်ဥစဉ်တို့ကအမျက်ထုတ်နေကြဖရာတရားတန်ခါဆိုတဲ့ဒီအမျက်ဆုံးယထနာတွေကိုအမျက်ထုတ်နေကြရဲ့ဒါကြောင့်မို့အရိယာတွေကဒီရုပ်ကြီးကကိုယ်ရုပ်မဟုတ်မှန်းသိလို့ပက်ပက်ဆက်ဆက်ရင်ရဲအဲဦးဇင်းတို့တွေကတရားပေါ်မှာငါဆိုတဲ့အယူမပြုတ်သေးတော့မရင်ရဲသေးဘူးအဲနည်းနည်းတော့အဝတက်လေးပါဝေဒနာတက်လာတာနဲ့ငါရုပ်လိုပြန်ဆွဲပြီးတော့ငါတော့မခံနိုင်တော့ဘူးငါတော့ပြင်မှဖြစ်တော့မယ်ရွှေမှဖြစ်တော့မယ်လုံမှဖြစ်တော့မယ်အဲ့ဒါလိုစိတ်တွေပေါ်ပြီးတော့ဒီစိတ်တွေနဲ့ပေါင်းပြီးတော့ပြင်မိရွှေမိလုံမိကြတယ်အဲဒီရုပ်ကိုကိုယ်ရုပ်မဟုတ်မှသိသွားလို့အခါကြတော့လေဒီရုပ်ကိုမပြင်မေးတော့ပါဘူးဒီရုပ်ကိုဖြစ်ကျင်တာဖြစ်ဒီရုပ်ကိုကိုယ်ရုပ်မဟုတ်မှသိသွားတဲ့ယောဂီကြတော့ဘယ်လိုဖြစ်သွားလဲဆိုတော့စိတ်ကိုကပြောင်းသွားတယ်ဘယ်လိုပြောင်းသွားလဲဆိုတော့ဒီဓာတ်လေးပါးဝေဒနာတက်လာတယ်အဲအသာလေးဆောက်သူ့တက်ပေါ်တက်လာတယ်အသာလေးဆောက်ကြည့်သူ့တက်ပေါ်ရေးတိုးရတိုးရတက်လာမချိမဆန့်တက်လာအဲမချိမဆန့်တက်လာရင်သဘောကျဒါဦးဇင်းတို့ကိုယ်တိုင်ဖြစ်ခဲ့ရတယ်ညာပြောတာလည်းမဟုတ်ပါဘူးအမှန်တိုင်းပြောတယ်အရင်တော့ကတော့ဒီဝေဒနာကိုကြောက်နောက်ပိုင်းကျတော့ဝေဒနာမကြောက်တော့ဘူးဘာဖြစ်လဲဆိုတော့ဘာဖြစ်လို့ဒီဝေဒနာတက်ရင်သဘောကျလဲဆိုတော့ဒီဝေဒနာတက်လာတော့မှအတွင်းထဲစိတ်ကိုအပန်ရှုပါဘာဖြစ်လဲဆိုတော့ဒီဝေဒနာတက်လာရင်အတွင်းထဲစိတ်ကဘလုံးမှနေလို့မရတော့ဘူးအတွင်းထဲမှာလေတခါတည်းထောက်တက်ခတ်နေတာပဲခန္ဓာပြေကလိုက်ဒီနာပြေကလိုက်အပေါ်ခါလေးဆွဲဆန့်ပြီးတော့လွတ်အောင်တက်ကလိုက်တက်ထိန်လိုက်နဲ့စိတ်ကအတွင်းထဲမှာပြာများပြီးတော့အလုတ်ရှုပ်အဲ့ဒီစိတ်တွေကိုဒီရုပ်အိမ်တွေကိုအပြတ်မခံဘဲနဲ့တတိထားပြီးတော့တည်တည်ချာချာတတိနဲ့ဆောက်အပိုင်ဆောက်ရှုပ်ရဒါကြောင့်မို့ဒီဝေဒနာတက်လာလို့ရှိရင်မကြောက်တော့ဘူးဆိုတာဒီရုပ်ပေါ်မှာလွတ်လို့ဒီရုပ်ကကိုယ်မပိုင်တော့ဘူးကိုမဆိုင်တော့တိတ်သွားတဲ့အခါကျတော့တကယ်ရင်းရဲပါတယ်ယောဂီတွေမတိတ်သေးလို့မရင်းရဲတာသူစင်းတို့လည်းယောဂီတွေလိုပဲတက်ခဲ့ရတာမတိတ်သေးတော့မရင်းရဲဘူးတိတ်တော့မှရင်းရဲတာအခုယောဂီတွေဝေဒနာတက်တယ်ဖြစ်တယ်ခံစားတယ်ဖြစ်ခဲ့တယ်ပေါ့ဖြစ်ခဲ့တယ်အခုဖြစ်နေတဲ့ယောဂီတွေဦးစင်းတော့မဆိုးဦးစင်းတော့ယောဂီတွေဘာမှမဆိုင်ဆိုးခဲ့တယ်အခုတရားကျင့်တဲ့ယောဂီတွေကမခံနိုင်ဘူးမခံနိုင်နည်းနည်းလောက်ပြင်လိုက်တယ်ရွှေ့လိုက်တယ်မှားလိုက်တယ်ဒါပဲရှိတယ်ဥစဉ်တော့အော်ဝုံငူပဲဘာဖြစ်လဲဆိုတော့ဝေဒနာတွေထိုင်တော့ဝေဒနာတွေကတက်တက်တဲ့အခါကျတော့ဒီလိုရိုးရိုးထိုင်တယ်ရိုးရိုးထိုင်တော့ဝေဒနာရဲ့လွတ်ဝေဒနာလွတ်တဲ့အခါကျတော့ဝေဒနာကိုမြန်မြန်တက်ချင်တာ哦 ဝေဒနာများများတက်ချင်တဲ့အခါကျတော့ဟိုအထိုင်ကိုပြင်းပြီးတော့ထိုင်မလိုက်ဘယ်လိုထိုင်မလိုက်လဲဆိုတော့ခြေထောက်နှစ်ချောင်းခောက်ပြီးတော့ဘဲတိုင်ထိုင်မလိုက်ထိုင်မလိုက်တော့တရားထိုင်တာနှစ်နာရီထိုင်ရတယ်45မိနစ်လောက်ကျတော့မခံနိုင်တော့ဘူးမခံနိုင်တော့အသာလေးလှုပ်ကြည့်ကိုယ့်ဘက်ကိုညှိညှိလေးနေတတ်တာလေအဲ့ဒီဝေဒနာလွတ်အောင်လို့အသာလေးနည်းနည်းလေးလှုပ်ကြည့်လိုက်နည်းနည်းလေးမှကြည့်လိုက်မှပိုဆိုးလာတယ်ဘယ်လိုဖြစ်လာလဲဆိုတော့ဒူးကောင်းကလေတခါလေးစဉ်စဉ်စဉ်နဲ့ကြိုက်လာတာမခံနိုင်ဘူးမခံနိုင်တော့ပြင်လို့လည်းမရရွှေ့လို့လည်းမရနည်းနည်းလှုပ်ရင်ပိုဆိုးလာအဲ့တော့ဘလို့မှလှုပ်လို့မရဘူးဘလုံးမလုံးလို့မရတော့ခံနေတဲ့ဈာတိကစိတ်တစ်စိတ်ကပြန်ပြီးတော့တွေးသေးတယ်။ငါမဟာပလင်ထိုင်တာအထိုင်လဲကြတယ်။ဒါတော့လည်းဒုက္ခမရဘူး။ဘယ်တိုင်ထိုင်တာပါမဟာပလင်ထိုင်တာနဲ့ပိုဆိုးနေတယ်။ဦးဇင်းတို့ဖြစ်ခဲ့တယ်။အဲ့တော့မခံနိုင်တဲ့အခါကျတော့လေဆရာတော်လည်းပြောပလင်ဘောနေ။ဆရာသမားတကနားမထောင်နိုင်တော့ဘူး။ဘာယူမဆိုင်နိုင်တော့ဘူး။ကိုယ်ဝေဒနာအရေးကြီးနေဒုက္ခဟိုအသေးအံတက်နေတယ်။တက်နေတဲ့အခါကျတော့အခုလိုပေါ့အောက်မှာတမန်တလင်းနဲ့ကျမတင်းပေါ်မှာအဲ့လိုကော်စော်လေးတောင်မပါဘူးဦးဇင်းတို့ထိုင်တော့ကဟိုတယောက်ထိုင်ဖြာလေးတွေနဲ့အထုတ်ကအထုတ်တဲ့ခါကျတော့မခံနိုင်ဘူးမခံနိုင်တဲ့ခါကျတော့ဟိုဖင်ပြီးတော့ထောင်ပြီးတော့ဒီတမန်လေးနဲ့နှဖူးနဲ့တည့်ပြီးတော့အသက်ကောင်အောင်ငိုတော့တာပဲတခါလဲဝိညာဉ်တက်တဲ့လူတွေကလည်းဦးဇင်းကိုတက်တန်ကြိုက်တော့ကျွတ်တဲ့လူတွေကျွတ်သွားအဲလွတ်တဲ့လူတွေကြတော့လဲတမန်တိနဲ့တည့်ပြီးတော့နေတဲ့ယောဂီတွေကြတော့လဲသူစေတံကြားလို့ဝေဒနာတွေပြုတ်ပြပြီးဒုက္ခကြပဲလူအရောက်အဲ့ဒါလိုဖြစ်နောက်တော့တိုက်ကြောင်းလေးကချင်းချင်းလေးကိုချင်းချင်းလေးဆိုတော့တခါတည်းအမအသက်ကုန်ကိုအော်ထုတ်လိုက်တယ်အော်ထုတ်လိုက်တဲ့အခါကျတော့တခါတည်းမိဖို့ညောင်းလဲမှာဟိုချက်ပြုတ်အခုလဲပါတယ်တော်ပညာဆိုတာဥစဉ်အမကိုလာပြီးတော့ဟောဒါလို့အတန်ကျင်ကျင်နဲ့ငိုနေတာဘာလို့လဲလာချောင်းကြည့်ချောင်းကြည့်တော့ဥစဉ်တို့ကဩငါ့မောင်ဖြစ်နေတာဆိုတော့ပြန်ထွက်သွားအမဖြစ်သူကဦးဇင်းတို့အဲ့ဒီလောက်ထိလေရင်းခဲ့ရတယ်အဲ့လိုအော်ပြီးတော့အော်ငိုလိုက်လို့အငိုလည်းတိတ်လည်းတိတ်သွားအမအဲ့တော့မှရှင်းပြီးတော့ပို့ပဲသူ့ဇောတွေကကုံသွားပြီရောမခံနိုင်တဲ့ဇောတွေကအဲ့ဒီအတကုံအော်ပြီးတော့ငိုလိုက်တဲ့အချိန်မှာပါသွားပြီအဲ့တော့အငိုလည်းရက်လည်းရက်ရောဝေဒနာလည်းကျွတ်သွားဒါဦးဇင်းတို့ဖြစ်ခဲ့ရတယ်အဲ့တော့ယောဂီတွေတရားအထုလို့ကျင့်ဟောကျင့်လေဦးဇင်းကြည့်တဲ့ခါကျတော့ဟောငါ့လိုဆိုးတဲ့ယောဂီတယောက်မှမပါငါတော့တကယ်အသေးတန်ဖြစ်ခဲ့အဲ့တော့ဘာဖြစ်လဲဆိုတော့ဟိုဆရာတော်ဟောတယ်လို့ဟိုကို့ကိုထိလို့ရှိရင်တော့တကယ်ခန်းနေရတာဟုတ်အဲ့တကယ်ခန်းနေရတာဆိုတော့ဒီတာဖတ်နှစ်ယောက်ရှိသူတို့တန်ခါရှာတယ်တန်ခါရှာတဲ့အခါကျတော့တာဖတ်နှစ်ယောက်နေ့တိုင်း၅ညရှာတယ်ရှာတဲ့အခါကျတော့အဲ့တနေ့ကျတော့ငါအရနေမှဆိုလို့တာဖတ်နှစ်ယောက်ကတယောက်တိုင်းချင်းငါဖန်းငါဖမ်းတဲ့အခါကျတော့တားဖြစ်သူကငါဖမ်းရင်ဖမ်းရင်လည်းငကြီးကစူးသွားစူးတော့ဒီလက်ကထုတ်ချင်းပေါက်သွားတယ်ငကြီးစူးတယ်ထုတ်ချင်းပေါက်သွားတော့អော်တာဗောတားဖြစ်သူကသူ့အဖေလမ်းអော်တယ်အဖေလမ်းអော်တဲ့အခါကျတော့အဖေဖြစ်သူကငါဖမ်းရင်လည်းကြားသွားကြားသွားတဲ့အခါကျတော့ငါတားဘာဖြစ်တာလဲမွေမြန်းကြိုက်တာလဲဒါမှမဟုတ်ဘာမြန်းဖြစ်တာလဲလာပြီးတော့ကြည့်ကြည့်တဲ့အခါကျတော့လက်မှငကြီးကရှူရတာထုတ်ချင်းပေါက်သွားတာ哦အဲ့ထုတ်ချင်းပေါက်သွားတဲ့အခါကျတော့ဟိုတားဖြစ်သူကအော်နေတာပေါ့အော်တဲ့အခါကျတော့အဖင်ဖြစ်သွားပြောတယ်မင်းကွာယောက်ျားဖြစ်ပြီးတော့ဒီလောက်အော်ရလားဒီငကြီးရှူတာပဲဒီလိုဆွဲနှုတ်လိုက်ရင်ရတာပဲဆွဲချွတ်လိုက်ရင်အဲ့တော့အဖင်ဖြစ်သူကဒီထုတ်ချင်းပေါက်နေတဲ့ဒီငကြီးရှူနေတဲ့အဆူကိုဆွဲထုတ်လိုက်တော့တခါထပ်ပြီးတော့နာသွားတာပေါ့နာတော့ထော်တာတဖြစ်သူကမင်းကွာယောက်ျားဖြစ်ပြီးတော့ထော်အောင်ရှင်ပြီဒီယောက်ျားလေးကဘာမှလည်းမဟုတ်ဘူးဒီလိုဆွတ်ထုတ်လိုက်ဒီအဆူတောင်ပြုတ်သွားရင်မနာတော့ပါဘူးပြောတဲ့အခါကျတော့တဖြစ်သူကနာတော့နာတာပေါ့အဖေကိုကြောက်ရတော့ဆက်ပြီးတော့မအော်ရဲတော့ဘူးမအော်ရဲတော့တဲ့အခါကျတော့ဒီလိုပဲနာရဲသားနဲ့ကျိတ်မင်းပြီးတော့နေရအဲ့တော့တဖြစ်သူကိုအယုံပြန်ခိုင်းလိုက်ကဲမင်းငါကြီးစုရတော့ငါလဲဆက်ဖမ်းနိုင်တော့မှာမဟုတ်ဘူးအဲ့တော့အိမ်ပြောင်းသွားအနားယူလိုက်အနားယူပြီးတော့ဒီအနာပြောင်းမှကြံပြီးတော့ငါချထွက်တာဖြစ်သူပြောပြီးတော့အိမ်ပြန်ခိုင်းလိုက်အဲ့တော့အဖေဖြစ်သူကသူ့ဟာသူတရားဟုတ်တယ်ငါဖမ်းပြီးတော့ကြံခဲ့တာဗောအဲ့တော့ငါဖမ်းရင်နဲ့တော့3-4ရက်လောက်ကြာတဲ့အခါကျတော့သူလဲអော်တာပဲအဖေဖြစ်သူကလဲអော် ဟိုတဲ့ခါကျတော့ဒီအိမ်ကတားရလဲကြားသွားတာဟိုအိမ်ကတားရလဲကြားတယ်သူ့ရဲ့ဇနီးတွေကလည်းကြားသွားတယ်ကြားသွားတဲ့ခါကျတော့ဟောတားဖြစ်သူကဟောအဖေလည်းငါ့လိုဖြစ်ပြီးထင်တယ်ငါ့လိုမကျေးဇူးရလို့အစူးခံလို့អော်တာပဲဆိုပြီးတော့တားမိနေရအဲ့ဒီငါဖက်နေသွားသွားတဲ့ခါကျတော့မေးတာဗောဇနီးဖြစ်သူနဲ့တားဖြစ်သူကဘာဖြစ်လို့អော်တာလဲမေးတဲ့ခါကျတော့ဒီသူ့ကိုစူးွားလို့သူ့လက်ကိုစူးွားတယ်ဘာစူးမှမသိဘူးအဲ့တော့ဘာစူးွားတယ်လဲလို့မေးတဲ့အခါကျတော့လက်ကိုစူးွားတယ်အဲ့အစူးကိုပြရမ်းဆိုတော့လက်ကိုမြောက်ပြီးတော့ပြလက်ကိုမြောက်ပြတဲ့အခါကျတော့လက်မှာဘာမှစူးရတယ်မဟုတ်ငါတန်ကျိတ်လေးကအစွဲနဲ့ဟိုနဲ့အတောင်ပံလေးနဲ့ချိတ်ချိတ်လေးနဲ့ချိတ်ချိတ်နေတဲ့အခါကျတော့တားဖြစ်သွားပြောတယ်အဖေရဲ့ကျွန်တော်တော့ငကြီးစူးတာထုတ်ချင်းပေါက်တာတောင်မှယောက်ျားဖြစ်ပြီးတော့ဒီလောက်អော်လိုက်ရတာအဖေပြောတယ်အဖေကြတော့တားလို့ဖြစ်တာလည်းမဟုတ်ငါတန်ကျိတ်လေးကချိတ်နေတယ်ဒီလိုလေးဆွတ်ထုတ်လိုက်ရဒီလိုဆွတ်ထုတ်လိုက်ရနေတာပဲအဖေကអော်လိုက်ရတာကျွန်တော်ကអော်တာထားလိုက်တော့အဖေမှငါတန်ကျိတ်လေးချိတ်နေတာဒီလောက်တော့អော်ရတယ်လို့တားဖြစ်သူကပြောပြောတဲ့အခါကျတော့အဖေဖြစ်သူကပြန်ပြီးတော့ပြောတယ်သူ့သားခွေးမသားမိဘတင်းလို့လေငါမှအတဏုစူးနေတယ်အခုမိမိတို့လည်းအတဏုစူးနေကြကိုယ်ပြဒနာနဲ့ကွာတော့လေအတဏုစူးနေကြတာအခု200ကျော်ထိုင်နေတယ်ကိုတယောက်တည်းပဲဝေဒနာတက်တယ်ထင်းနေရကို့ပါလေငါတယောက်တည်းပဲခံနေရတာကြံတဲ့လူတွေကငါ့လောက်မခံဘူးဘာဖြစ်လဲဆိုတော့ကိုခံနေရတာကိုကိုအဆိုးဆုံးထင်းနေတယ်ကြံတဲ့ယောဂီတွေလည်းအတူတူပဲသူ့ဟာနဲ့သူကတော့အဆိုးဆုံးခံနေကြရတယ်အဲ့ဒါကြောင့်မို့ကို့စူးရင်တော့လေအတဏုကမဲ့ယောဂီတွေအဲ့ဒါကြောင့်မို့ဒီအတဏုကလွတ်အောင်တော့ဒီတရားကိုလေကြိုးစားပြီးတော့အားထုတ်ကြရအောင်အဲ့လိုကြိုးစားပြီးတော့အားထုတ်လိုက်လို့ရှိရင်ဥစဉ်ပြောသလိုဒီရုပ်ပေါ်မှာတည်ပြီးတော့လွတ်သွားလို့ရှိလို့ရှိရင်အဲမိမိတို့အခုလိုဝေဒနာတက်တာမပြောနဲ့ဒီရုပ်မှာတစ်ခုခုဖြစ်သွားတာကောင်ကတကယ်လွတ်တဲ့တရားတွေဒါဥစဉ်တို့ခေါ်တာနေတော့ဟိုကြုံခဲ့ဘူးတဲ့ဟာလဲကြုံခဲ့ဘူးတယ်မကြုံခဲ့ဘူးတဲ့ဟာတွေလည်းရှိတယ်ဥစဉ်တို့မကြုံခဲ့ဘူးတဲ့အောက်စာတွေကိုတရားကျင့်တဲ့ယောဂီတွေကကြုံခဲ့ဘူးတာတွေလည်းရှိတယ်ဒါလက်တွေ့တယ်ဘာဖြစ်လဲဆိုတော့ဒီတရားတွေကျင့်တရားတွေကျင့်တရားတွေအားထုတ်အားထုတ်ရင်းနဲ့ဒီကံလန်းပြီးမှရှောက်ပြီးတော့သွားတာပေါ့အဲတရားကျင့်ရင်ကျင့်ပြီးသားတက္ကမတရားအဲ့တော့ကံလန်းပြီးမှရှောက်ပြီးတော့သွားသွားရင်သွားရင်လည်းကဟိုပုတ်သွားတာသူ့ဝင်ပြီးတော့ကပုတ်မိသွားပုတ်မိသွားတဲ့အခါကျတော့အချိန်နဲ့ဆိုတော့လက်ကကျိုးသွားလက်ကကျိုးသွားတဲ့အခါကျတော့လက်ကတွဲလောင်းဖြစ်သွား။လက်ကတွဲလောင်းဖြစ်သွားတဲ့အခါကျတော့အဲသူ့လက်ကသူ့အသားလေးပိုက်ဘယ်သူမှလည်းမပါဘူး။မပါဘဲနဲ့လက်လေးပိုက်ပြီးတော့ရှေးယုံတော့သူ့သွား။ရှေးယုံသွားပြီးတော့အဲကျမလက်ကျိုးလာလို့တောက်ပတ်တည်းစီးရွေးပါဆိုတော့ဟိုရှေးယုံကဆရာဆရာမဆရာဆရာမတွေမယုံဘူး။လာနောက်နေတယ်ပဲထင်တယ်။အဲ့တော့သူ့လက်ကသူလှုပ်ပြီးတော့ဟိုပြလိုက်တော့မှလက်ကကျိုးပြီးတော့တွဲလောင်းပြုတ်ကြအဲ့တော့မှဒီရှင်းရင်ကဆရာဆရာမတည်းကဟောသူတကယ်လက်ကျိုးလာတာပဲအဲ့တော့မှယုံတယ်အဲ့တော့ဒီလက်ကျိုးတာကိုဘာမှမဖြစ်ပဲနဲ့ဒီလိုလွတ်အောင်ဘယ်လိုနေလဲမေးတဲ့အခါကျတော့ဒီတရားတွေကျင့်လာတယ်ကျမတို့တရားတွေကျင့်လို့ဒီတရားတွေသိလို့ဒါဒီရုပ်ဝတ်တော့ဖြစ်တာပေါ့ဒီရုပ်ဝတ်တော့ကျိုးနေတော့ကြိုက်နေတာပေါ့ဒီအယိုးကြီးကျိုးရမှာတော့ဒါကြိုက်တော့ကြိုက်နေတယ်ไก่เหมือนจะมาไม่ขันษาอย่างดิยกว่าตัวอ่ะตัวဖြစ်တယ်ยกก็ဖြစ်တယ်စိတ်မှာမခံษาอย่างဒီလိုပြောပြင်မဲ့လို့မကြင့်ဘူးလေလို့တော့ဘယ်နေမလဲရှင်ရောဆရာဆရာမတွေကတော့ဒီတက္ကမပြောလို့တန်သိတာသူတို့ဘလို့မှနားမလည်နိုင်ဘူးဒါကြောင့်မို့ဒီတရားတွေကြင့်လွတ်သွားလို့ရှင်လေဒီยกว่าတော့ဖြစ်တာတစ်ပိုင်းဒီစိတ်ကလွတ်ပြီးတော့ตัวอ่ะตัวตัดตัดลွတ်ပြီးတော့ลွတ်မြောက်ပြီးတော့နေတာတစ်ပိုင်းယောဂီဒါကြောင့်မို့ဒီတရားတွေကိုကြိုးစားပြီးတော့အားထုတ်လို့ရှင်ဒီရုပ်မှာလွတ်သွားရင်လွတ်တဲ့အကြောင်းကိုသိရပါတယ်။ဥစဉ်တို့တကားတွေတခါတလေကြလက်ကိုတကားတွေညှက်သွား။ညှက်သွားတဲ့အခါကျတော့ဒီတကားညှက်သွားတော့ဒီအသားကြည်သွားတာကိုကြည်ပြီးတော့လက်သေးတွေကတခါတည်းမဲတက်လာ။မဲလာတဲ့အခါကျတော့ဒီလက်ကကြည်လိုက်လို့ရှိရင်တုံနေတာပဲ။ဆက်ဆက်ဆက်ဆက်နဲ့တုံနေတယ်။ဟောသူတော်တော်နာနေပြီ။ဒီရုပ်ကဒါမဲ့စိတ်မှာတော့မဖြစ်ဘူး။စိတ်မှာလွတ်အောင်လှုပ်ထားတဲ့အတွက်ဒါကြောင့်မို့ဒီတရားတွေကျင့်တဲ့အခါကျတော့ယုတ်တာနိုင်နာပလိုက်စေစိတ်မနာအောင်နေတတ်တဲ့မျိုးရအောင် လေ့ကျင့်နေကြ။အဲ့တော့ယောဂီတွေလည်းစိတ်မနာအောင်နေတတ်တဲ့နည်းကိုရတာလို့ရှိရင်ဒီရုပ်ဒီဝေဒနာတတ်တာမပြောနဲ့ဟိုတကားတွေညက်လက်တွေကျိုးရတော့မှလွတ်သေးတယ်။ဒီတတ်တဲ့ဓာတ်လေးပါးဝေဒနာကတော့ပြောစရာမလိုအဝေးလွတ်တယ်။ဒါကြောင့်မို့ယုံယုံကြည်ကြည်နဲ့သာကြိုးစားပြီးတော့အထောက်ကြပါယောဂီတွေ။ဒါကြောင့်မို့လဲအခုကြံတဲ့အချိန်လေးမှာလည်းဒီတရားတွေကိုဒီရုပ်တာနာပြီးတော့စိတ်လေးမနာအောင်ဆက်လက်ပြီးတော့ကြိုးစားအထောက်ကြရအောင်။အဲ့တော့အာလုံလောက်ချင်းနမောတတ္တသုံးချက်ဆိုကြရအောင်။